မေရိကန်ပြည်ထောင်စုရဲ့အခုလိုနှွေအကုန်ဆောင်းအကူကာလမှာယူလောင်အောင်လှရမှုရောက်ဖူးသင့်တဲ့နေရာတစ်ခုတည်းအနောက်ဗာဂျီးနီးယားပြည်နယ်ပါဝင်ပါတယ်။အဲ့ဒီပြည်နယ်ထဲမှာဧက2,000နီးပါးကျယ်တဲ့ရှနဲရိုအမျိုးသားဥယျာဉ်နဲ့မိုင်မောင်း105မိုင်ရှိတဲ့တောင်ကျောလမ်းတို့ကြောင့်ပို့လို့နာမည်ကြီးရပါတယ်။အဲ့ဒီတောင်တန်းတစ်လျှောက်မှာတစ်ပင်တွေကိုသဘာဝအတိုင်းထိမ့်သိမ့်ထားတာကိုလာကြည့်သူတွေဟာတစ်နှစ်ကိုတသန်းခွဲလောက်ရှိတယ်လို့ရှနဲရိုမြို့သားဥယျာဉ်အင်တာနက်ဆိုင်မျက်နှာမှာဖော်ပြထားပါတယ်။ဥယျာဉ်ကိုလာရောက်လည်ပတ်သူတွေဟာတစ်ယောက်ကို10ဒေါ်လာဝင်ကြေးပေးရပါတယ်။အဲ့လိုမှမဟုတ်ရင်လူ6ယောက်အထိပါတဲ့ကားတစ်စီးကိုတစ်ပတ်စာ3နိုင်နဲ့ဒေါ်လာ30ရန်လက်မှတ်နဲ့ပေးဝင်ပါတယ်။တစ်နှစ်အတွင်းအခက်အသက်မရှိလာခြင်းသူတွေနဲ့ကမ်ပိန်းအနေနဲ့တောထဲမှာယာယီတဲထိုးပြီးတော့ရက်အနှဲငယ်နေလို့တော်ရင်သားဘဝခဏရလိုသူတွေအတွက်လည်းငွေကြေးသတ်မှတ်ကောက်ခံပါတယ်။ရှနဲရိုမြို့သားဥယျာဉ်ရဲ့2019ခုနှစ်အတွက်ဝင်ငွေဟာအမေရိကန်ဒေါ်လာ 96.8 တန်းဖြစ်ပြီးလူပေါင်း 1,200 ကျော်ကိုအလုပ်ပေးထားနိုင်ပါတယ်။အဲ့ဒီဥယျာဉ်ကြီးရှိတဲ့အတွက်ပြည်တွင်းပြည်ပခရီးသွားတွေလာရောက်လည်ပတ်ဈေးဝယ်ထွက်ကြတာကြောင့်ဥယျာဉ်ရှိရာပတ်ဝန်းကျင်ဒေသတဝိုက်ကမြို့တွေအတွက်တစ်နှစ်ကိုဒေါ်လာ 126 တန်းဝင်ငွေဖန်တီးပေးနိုင်ပါတယ်။အခုလိုတောင်နဲ့တောကိုချစ်ခင်စွာထိမ့်သိမ့်ယုံနဲ့ဝင်ငွေတွေရအလုပ်တွေလည်းရဒေသလည်းဖွံ့ဖြိုးစီပင်လေတော့မြန်မာနိုင်ငံအလဲပိုင်းမိုးကောင်ရေရှားအရက်မှာအိုရီစလီတစ်ခုလိုစင်းစင်းဆူဆူထီထီမမရှိတဲ့ပုတ်ပါတောင်ကြီးကိုပြင်းမြင်မိပါတယ်ဒီတောင်ကြီးနဲ့တောင်နာကတောတွေကိုအမေရိကမှာလိုချစ်ခင်ထိမ့်သိမ့်ခြင်းကနေဝင်ငွေရအောင်လုပ်နိုင်ပါသလားဆက်ဆက်စဉ်းစားမိပါတယ်ဒါကြောင့်မြန်မာနိုင်ငံဘူမိသိပ္ပံအတင်းရဲ့အတွင်းရမှုလည်းဖြစ်ပုတ်ပါတောင် GeoPark တည်ထောင်ရေးစီမံခန့်ခွဲမှုကော်မတီရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဦးတန်းထွန်းကိုမေးကြည့်တဲ့အခါမှာမြန်မာနိုင်ငံကပုတ်ပါတောင်ဟာသဘာဝအလှအပတွေမကသမိုင်းအမွေအနှစ်နဲ့အတိတ်ရဲ့ပထဝီနဲ့ဇီဝဖြစ်စဉ်တွေကြွယ်ဝရာနေရာဖြစ်ပါတယ်လို့ပြောပါတယ
်။ပုတ်ပါတောင်ပတ်ဝန်းကျင်မှာရှေးခေတ်နှစ်သန်းပေါင်းတသန်းခွဲလောက်တုန်းကရှီဟောင်းဆင်းနေတဲ့ဆင်ရိုးတွေကိုတွေ့ပါတယ်။အဲ့ဒါတွေအပြင်သူတို့နဲ့တွဲနေတဲ့တက်တော်ကြီးတွေပတ်တဖိုင်ဟုလို့ခေါ်တဲ့အင်ဂျင်ချောက်တွေမိကြောင်းနေသမင်းနေလေဒီသူတို့ရဲ့ကြောက်ဖြစ်ရခြင်းတွေကိုတွေ့ရပါတယ်အဲ့ဒါတွေကပေလီယိုဂျီဂရဖီခေါ်တဲ့အတိတ်ရဲ့ပထူးအတိတ်ရဲ့ ecology အတိတ်ရဲ့ရာသီဥတုအားလုံးကိုသူတို့ပြန်လည်ဖော်ထုတ်နိုင်ပါတယ်နောက်တစ်ခု archaeology အရဆိုရင်လေအဲ့ဒီဒါမှာရှီဟောင်းယဉ်ကျေးမှုနဲ့ပတ်သက်တဲ့ပုဂံမျိုးနဲ့လည်းအလွန်တိုင်းနီးကပ်တယ်နော်ထလက်ထက်ကတန်ချက်ဖို့ဟောင်းတွေတွေ့တယ်ရှင်ကျုံနေလည်းရှိတယ်ဒါရီကကျွန်တော်ရှီဟောင်းအမွေအစ်ဒီဖြစ်တယ်ဒီလိုနေရာမျိုးဆိုတာတခြားနိုင်ငံတွေမှာမရှိပါဘူ
းဒီလိုသဘာဝရောသမိုင်းအမွေအစ်ပါကျွယ်ဝတဲ့အဲ့ဒီဒေတာကိုအစိုးရကလည်းအမျိုးသားဥယျာဉ်အဖြစ်သတ်မှတ်ပြီးတော့ထိန်းသိမ်းထားတယ်လို့ဆိုပါတယ်ဒါအပြင်ကိုယ်နယ်မြေကိုချစ်တဲ့သူတွေစုစည်းထားတဲ့ဒေတာအကျိုးဆောင်အဖွဲ့လေးတွေလည်းရှိနေပါတယ်အဲ့ဒီထဲမှာပုတ်ပါတောင်ချစ်သူများအဖွဲ့လည်းပါဝင်တယ်လို့အဖွဲ့ဝင်ကိုအောင်ဟင်းကပြောပါတယ်
ဒီပေါ်ပေါ်တော့ရတော့ပတ်ဝန်းကျင်ကိုဖိနှိပ်မှုဟိုရေရှည်တည်တတ်မှုအဲ့ဒါနံပါတ်1ပေါ့နောက်တစ်ခုကတော့ဒေတာကန်ရည်ရဲ့စီးပွားရေးလူမှုရေးအသိပညာတွေဖွံ့ဖြိုးတိုးတက်ဖို့ပေါ့နော်အဲ့ဒီရေချင်တစ်ချက်နဲ့ညီညွတ်ပြီးတော့ဖွံ့ဖြိုးရေးလုပ်ငန်းတွေဆိုကျွန်တော်တို့လုပ်တယ်အဲ့ဒီရေချင်တစ်ချက်နဲ့ညီညွတ်တဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေဆိုလည်းကျွန်တော်တို့အသင်းကလိုက်လံပြီးတော့တာစီရာတို့ကန့်ကွက်တာတို့သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ကျွန်တော်တို့တွဲတက်ပြီးလုပ်တယ်ကျွန်တော်တို့ကတော့ဟိုဌာနဆိုင်ရာတွေနဲ့လည်းတွဲလုပ်တယ်ဒေသခံပြည်သူလူတော်ကိုယ်စားလှယ်တွေတိုင်းဒေသကြီးကိုယ်စားလှယ်တွေနဲ့လည်းတွဲလုပ်တယ်
တောင်ရိပ်တောရိပ်ကသဘာဝနယ်မြေတစ်ခုအဖြစ်စိမ့်ဆုခဲ့တဲ့ပုတ်ပါနယ်မြေဟာတရလွန်တစ်ပင်ခုံမှုတွေကြောင့်1980ဝန်းကျင်မှာတောင်ကရုံဖြစ်သွားခဲ့ပါတယ်အဲ့နေရာကိုသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်ကြီးဦးအောင်ကပုတ်ပါတောင်ပြန်လည်စိမ့်လန်းရေးနဲ့သဘာဝဥယျာဉ်တိဆောက်ရေးစီမံကိန်းနဲ့1982ခုနှစ်ကနေ85ခုနှစ်အတွင်းကြက်ကုတ်ကြကဲတာဝန်ယူစူးစမ်းခဲ့တဲ့အတွက်ပုတ်ပါဒေတာဟာပြန်လည်စိမ့်လန်းလာခဲ့ပါတယ်။ပြန်လည်စိမ့်လန်းလာပြီးမကြခင်မှာပဲပုတ်ပါနယ်မြေရေရှည်တည်တံ့ရေးအတွက်အန္တရာယ်တွေရှိလာပါတော့တယ်။ဒါတွေကတော့လောင်စာအတွက်ထင်းခုတ်တာ၊ဘာသာရေးဆိုင်ရာအကြောင်းပြချက်နဲ့အဆောက်အဦကြီးတွေဆောက်ဖို့တောတွေရှင်းပစ်တာ၊ဂေဟစနစ်ပျက်စီးသွားစေမဲ့စက်ရုံအလုပ်ရုံတွေဆောက်တာပဲဖြစ်ပါတယ်။အဲ့ဒီအန္တရာယ်တွေအပြင်နောက်ထပ်ပါနေတာတွေကိုပြောပြတာကတော့မန္တလေးအခြေစိုက်စိမ့်အောင်စုတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကိုဦးဆောင်သူကိုမောင်မောင်ဦးဖြစ်ပါတယ
်။ကျွန်တော်ဒီပုတ်ပါတောင်တွေကပြန်လည်စိမ့်လန်းဆိုပြီးတော့ဒါဆရာကြီးဦးပေါ့ကအများကြီးဘဝတွေအချိန်ကြီးရင်းပြီးပြန်လည်ကြိုးစားကြရတယ်။နှစ်ကာလအချိန်ကြီးကြတဲ့ငွေကုန်နဲ့အခုနည်းနည်းလေးပြန်ကောင်းလာတဲ့ကဏ္ဍမှာလက်ထက်ဆိုင်ချင်းဟိုတ िश ူးမပြိုးရပါလေကအရင်ဆိုကလက်ထက်နောက်ပိုင်းမှာရှားရတယ်။အဲ့တော့ကျွန်တော်တို့စိုက်လို့ရသည်ပဲဖြစ်စီမရသည်ပဲဖြစ်စီ
ကျွန်တော်ဒီကအဆန်းတက်ခံနိုင်တဲ့နေရာမဟုတ်ဘူးလို့ကျွန်တော်ဆိုခြင်းတယ်။တောင်တွေကိုဖြိုးတောတွေကိုခုတ်ပြီးမှစီမံကိန်းလုပ်ကြတဲ့အခါစီမံကိန်းတက်တန်းကုန်သွားရင်အဲ့ဒီဒေသကလူတွေဟာမြေစီဩစာကင်းမဲ့သွားပြီဖြစ်တဲ့ဖုံးစိုးမြေချာမှာလက်ပလာနဲ့ကြံငဲ့နိုင်တဲ့နောက်ဆက်တွဲစိုးကြိုရနိုင်ပါတယ်။အဲ့လိုလုပ်မဲ့အစားဒီတောင်ကြီးကိုထိမ့်သိမ်းပြီးအဲ့ဒီတောင်တွေကတန် ျိုးအမြတ်ရောကျမ်းမာရေးနဲ့လူမှုရေးအကျိုးအမြတ်တွေပါရနိုင်မှာဖြစ်ပါတယ်ရှင်